တနင်္လာနေ့ကအမေရိကန်ပြည်ထောင်စုမက်ဆာချူးဆက်ပြည်နယ်ဘော့စတွန်မြို့မာရသွန်ပြေးပွဲမှာအကြမ်းဖက်ဘုံဖောက်ခွဲခဲ့တဲ့ဖြစ်ရပ်ဟာအမေရိကန်နဲ့နိုင်ငံတကာကိုပါတုံ့လှုပ်ခြောက်ခြားသွားစေခဲ့ပါတယ်။မာရသွန်ပြေးပွဲပန်းဝင်ကြိုဆိုရေးစခန်းအနားမှာဘုံနှလုံးဖောက်ခွဲခဲ့တဲ့အတွက်အနည်းဆုံးလူ3ဦးသေဆုံးပြီး140ကျော်ဒဏ်ရာရရှိခဲ့တာပါ။ဘသူဘဲဝါလက်ချက်ဆိုတာအသေးချာမသိရသေးပေမဲ့သမ္မတဥပမာကတော့ကျူးလွန်တဲ့သူတွေကိုဖော်ထုတ်ပြီးအပြင်းထန်ဆုံးရေးယူသွားမယ်လို့ကြေညာခဲ့ပါတယ
်။ What we don't yet know, however,is who carried out this attack or why, whether it was planned and executed by a terrorist organization, foreign or domestic, or was the act of a malevolent individual. That's what we don't yet know, and clearly we're at the beginning of our investigation. It will take time to follow every lead and determine what happened, but we will find out. We will.find whoever harmed our citizens and we will bring them to justice.
ဒီတိုက်ခိုက်မှုကိုဘယ်သူတွေကကျူးလွန်ခဲ့တာလဲ။ဘယ်အကြမ်းဖက်အဖွဲ့အစည်းကလဲ။နိုင်ငံရခြားကလား။ပြည်တွင်းကလား။ဒါမှမဟုတ်ယူသွတ်တဲ့တကူတော်ကျူးလွန်မှုလား။အသေးချာမသိရသေးပါဘူး။စုံစမ်းစစ်ဆေးမှုတွေစလုပ်နေပါပြီ။ရသမျှတဲလွန်စားတွေကိုခြေရာခံပြီးစုံစမ်းမှုအတွက်အချိန်ယူရမှာပါ။ဒါပေမဲ့အပြေပေါ်လာမှာပါပဲ။နိုင်ငံသားတွေကိုအခုလိုထိခိုက်နစ်နာစေတဲ့ဘယ်သူကိုမှဆိုအရေးယူအပြစ်ပေးသွားရမှာပဲဖြစ်ပါတယ်လို့သမ္မတဥပမာကပြောသွားတာပါ။ဘော့စတွန်မြို့မာရသွန်ပြေးပွဲဘုံခွဲမှုဟာအမေရိကန်နိုင်ငံရေးမှာလဲပါတီနှစ်ဖက်စလုံးစီကဝေဖန်မှတ်ချက်ပေးတဲ့နေညံနေအောင်ထွက်လာစေခဲ့ပါတယ်အထက်လွှတ်တော်ဥက္ကဋ္ဌဒီမိုကရက်တစ်အထက်လွှတ်တော်အမတ်ဟယ်ရီရီဒ်က
We are still reeling from the senseless violence at the Boston Marathon yesterday. The one thing though we are united in is sympathy for the victims of this senseless attack and the families who are suffering today, the victims.Adding to the horror of this tragedy are the questions of who did this and why.
ဘော့စတွန်မြို့မှာဖြစ်ခဲ့တဲ့ဖြစ်ရပ်ဆိုးကနေတစားချင်းစီပြန်ပြီးစီစစ်စူးစီးနေရဆဲပါ။ဒါပေမဲ့လည်းအခုလိုအဓိပ္ပာယ်မရှိအကြမ်းဖက်မှုဒဏ်ကိုခံခဲ့ရသူတွေမိသားစုဝင်တွေအတွက်အားလုံးကစာနာတော့ကရောက်ကြရပါတယ်။ဒီကျူးလွန်မှုကိုဘသူတွေကဘာကြောင့်လုပ်ခဲ့တာလဲဆိုတာကိုစဉ်းစားလိုက်ရင်ပိုပြီးနာကျင်ရပါတယ်။ FBI နဲ့အမိမြေလုံခြုံရေးအဖွဲ့အစည်းတွေကဒီကိစ္စကိုအပြင်းထန်စုံစမ်းနေကြပါပြီ။သမ္မတဥပမာပြောသွားသလိုပဲကျူးလွန်တဲ့သူတွေကိုတရားဥပဒေအရအကြီးလေးဆုံးအရေးယူအပြစ်ပေးသွားရမှာပါပဲလို့အထက်လွှတ်တော်အမတ်ဟယ်ရီရီဒ်ကပြောသွားတာပါအနည်းစုကောင်းဆောင် Republican အထက်လွှတ်တော်အမတ် Mitch McConnell ကလည်
း These horrific attacks are a grim reminder of the hatred and contempt that many continue to harbor in their hearts not only for our nation and its freedoms but for innocent human life On 9/11 we were forever disabused of the notionthat attacks like the one that rocked Boston yesterday only happen on the field of battle or in distant countries.
ကျွန်တော်တို့နိုင်ငံနဲ့လွတ်လပ်မှုကိုသာမကအပြစ်မဲ့ပြည်သူတွေရဲ့အသက်အိုးအိမ်ကိုပါထိခိုက်စေတဲ့မုံတီးမှုမကျေနပ်မှုတွေအတော်များများရှိနေတယ်ဆိုတာအခုဖြစ်ခဲ့တဲ့ဆက်ဆုပ်ဖွဲ့ရတိုက်ခိုက်မှုကအသိပေးလိုက်တာပါပဲ။အရင်ကဖြစ်ခဲ့တဲ့ September 17ရက်အကြမ်းဖက်တိုက်ခိုက်မှုနဲ့အတူအခု Boston မှာဖြစ်ခဲ့တဲ့အကြမ်းဖက်မှုကိုကြည့်ရင်ဒီလိုဆက်ဆုပ်ဖွဲ့ရဖြစ်ရတဲ့ဟာစစ်မြေပြင်တွေတခြားဝေးလံတဲ့နေရာတွေမှာတွေမကပဲကျွန်တော်တို့ရဲ့ပြည်တွင်းမှာပါဖြစ်နိုင်တယ်ဆိုတာပြသလိုက်တာပါပဲ။စက်တင်ဘာ17ရက်တိုက်ခိုက်မှုနောက်ပိုင်းစစ်တပ်နဲ့ထောက်လိုင်းရေးအဖွဲ့တွေလုံခြုံရေးအဖွဲ့တွေရဲ့တက်လှန့်နှိုးချမှုနဲ့အတော်အတန်ကာကွယ်မှုတွေပေးနိုင်ခဲ့ပြီးနောက်ပိုင်းငကိုအခြေအနေကိုပြန်ရောက်ခါနီးနေပြီဆိုပါမှအခုဖြစ်ရကြောင်းလူတိုင်းအနေနဲ့ကျွန်တော်တို့မှာချင်းချောက်မှုနဲ့အန္တရာယ်တွေရှိနေသေးတယ်ဆိုတာကိုသဘောပေါက်ပြီးမပေါ်မလျော့ကြဖို့ဖြစ်လာပါတယ်လို့အထက်လွှတ်တော်အမတ် Mitch McConnell ကပြောသွားတာပါ Republican အထက်လွှတ်တော်အမတ်တူဖြစ်တဲ့ John Cornyn ကတော
့ You know this chamber has spent the last 4 months and even years before that debating issues like taxes, spending and healthcare but the number one responsibility of the federal government is to keep the American people safe and secure
ကျွန်တော်တို့အားလုံးပြီးခဲ့တဲ့၄လလုံးလုံးရောပြီးခဲ့တဲ့နှစ်တွေအတွင်းမှာပါအခွန်ကိစ္စတွေအစိုးရဘတ်ဂျက်ကိစ္စတွေကျန်းမာရေးဝန်ဆောင်မှုကိစ္စတွေကိုပဲအခြေတင်ဆွေးနွေးနေခဲ့ကြတာပါတကယ်တမ်းမှာကတော့ဗဟိုအစိုးရရဲ့နံပါတ်1တာဝန်ဟာအမေရိကန်ပြည်သူပြည်သားတွေရဲ့လုံခြုံရေးပါပဲအခုတိုက်ခိုက်မှုအပေါ်ကျွန်တော်တို့အားလုံးတညီတညွတ်တဲ့အခိုင်အမာရင်ဆိုင်ဖြေရှင်းသွားကြရမှာဖြစ်ပါတယ်ကျွန်တော်တို့ရဲ့လွတ်လပ်မှုတံပိုးတွေကိုအခုလိုအကြမ်းဖက်မှုတွေကြောင့်ရုတ်ရော့တံပိုးကျမသွားစေရဘူးဆိုတာကိုလည်းရှင်းရှင်းလင်းလင်းဖော်ပြသွားကြရမှာဖြစ်ပါတယ်ရင်ကျေးတဲ့လူအတိုင်းပိုင်းကိုစန့်ကျင်နေတဲ့ရန်သူတွေအပေါ်ထိုးနှက်တုံ့ပြန်သွားရမှာဖြစ်ပြီးနေ့စဉ်နဲ့အမျှလည်းသတိရှိနေကြရတော့မှာဖြစ်ပါတယ်လို့အထက်လွှတ်တော်အမတ် John Cornyn ကပြောသွားတာပါခင်ဗျာအမေရိကန်မှာတကြော့ပြန်လာတဲ့အကြမ်းဖက်မှုကိစ္စတွေဟာလာမယ့်နိုင်ငံရေးဆွေးနွေးမှုတွေမှာအဓိကဖြစ်လာမှာလည်းမလွဲပါဘူး